ဒုက္ခသည်ပြဿနာနဲ့ရင်ဆိုင်နေရတာကိုတုံ့ပြန်တဲ့အနေနဲ့ခလုံးဝင်ရဖို့ကြိုးပမ်းသူတွေအတွက်ဥရောပတိုက်မှာအတင်းကျပ်ဆုံးဥပဒေတရက်ကိုဩစတြီးယားလွှတ်တော်ကကြာတာပြည်နေမှာအတည်ပြုပြဋ္ဌာန်းလိုက်ပါတယ်။ထောက်ခံမဲ68မဲ၊ကန့်ကွက်မဲ68မဲနဲ့လွှတ်တော်ကအတည်ပြုခဲ့တဲ့ဒီဥပဒေအရရွှေပြောင်းဝင်ရောက်လာသူအရေအတွက်ရုတ်တရက်တိုးလာတယ်ဆိုရင်အစိုးရအနေနဲ့အရေးပေါ်အခြေအနေကြေညာခွင့်ရှိမှာဖြစ်ပါတယ်။ဆီးရီးယားလိုစစ်ဖြစ်နေတဲ့တိုင်းပြည်တွေကလာရောက်ကြတဲ့ဒုက္ခသည်တွေအပါအဝင်ခလုံးဝင်ရဖို့ကြိုးပမ်းသူတွေကိုနေဆက်မှရင်ပြန်နှင်ထုတ်ဖို့ဥပဒေတက်မှလည်းထည့်သွင်းထားပါတယ်။ဒီဥပဒေတရားဩစတြီးယားမှာနေထိုင်နေကြတဲ့မိသားစုဝင်တွေနဲ့ပြန်လည်ပေါင်းစည်းလို့တဲ့မိသားစုဝင်တွေအနေနဲ့အရင်ထက်ပိုပြီးတော့ခက်ခဲသွားမှလည်းဖြစ်ပါတယ်။ EU ဥရောပတမကတွေကတခြားအဖွဲ့ဝင်နိုင်ငံတော်တော်များများအနေနဲ့ဒုက္ခသည်တွေအလုံးကြီးနဲ့ဝင်ရောက်လာနေတာကိုဟန်တားဖို့ပြက်ကွက်ခဲ့တာကြောင့်မလို့ဩစတြီးယားနိုင်ငံအနေနဲ့တခြားရွေးချယ်စရာလမ်းမရှိဘူးလို့လည်းဩစတြီးယားပြည်ထရေးဝန်ကြီးဝူဂန်ဆော့ဗိုကာကပြောဆိုခဲ့ပါတယ်။တကဘာလုံးရဲ့ဝင်တော့ဝင်ဖို့ကြီးကိုမထမ်းနိုင်ဘူးလို့လည်းသူကပြောဆိုခဲ့ပါတယ်။အတိုက်ခံနိုင်ငံရေးပါတီတွေနဲ့လူ့ခွင့်ရေးအဖွဲ့တွေကတော့ဒီဥပဒေတစ်ခုကိုဝေဖန်ခဲ့ကြပါတယ်။